အမေရိကန်ပြည်သူတက်ဆက်စ်ပြည်နယ်အယ်ပါဆိုမြို့နယ်အိုဟိုင်းယိုးပြည်နယ်ဒေတန်မြို့တွေမှာစနေနေ့က23နာရီတာချပီးဖြစ်ခဲ့တဲ့တနက်နေ့ပစ်ခတ်မှုတွေကြောင့်လူပေါင်း31ယောက်ထက်မနည်းသေဆုံးပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နိုင်ငံရဲ့စိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့ပြောဆိုလိုက်တဲ့အပြင်အခုလိုလူတွေအစုလိုက်ပစ်ခတ်တပ်ဖြတ်မှုအခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်ဖို့လှုံ့ဆော်မယ်လို့လည်းကတိပေးလိုက်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကတော့ဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်တင်ရှုံချလိုက်ပြီးအမုန်းတရားပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့လည်းတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ
American Pirates တောင်ပိုင်း Texas ပြည်နယ်တွေကနေဆက်မျိုးကလေးတစ်မျိုးဖြစ်တဲ့ El Paso နဲ့ Ohio ပြည်နယ် Dayton မျိုးတွေမှာဖြစ်ပွားခဲ့တဲ့တနက်ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တာကြောင့်ဒေသခံတွေဟာဝမ်းနည်းမှုနဲ့တူထိတ်လန့်တုန်လှုပ်နေကြဆဲဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအင်မီရော်ကနေပြောကြရမှာတော့ဒီပြစ်ခတ်မှုတွေဟာကြောက်မဲ့ဖွယ်ဆိုးဝါးမှုဖြစ်ကြောင်းနဲ့သေဆုံးဒဏ်ရာရသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝမ်းနည်းချေကွဲရကြောင်းပြောပါတယ်။ဒါအပြင်ဒီလိုလူအစုလိုက်သေးသေးတဲ့ပြစ်ခတ်မှုတွေရက်စဲသွားနိုင်တဲ့အဖြစ်ရှာဖို့ပါတီကြီးနှစ်စလုံးလက်တွဲပြီးလှုပ်ဆောင်ဖို့လည်းပန်ကြားလိုက်ပါတယ်။ဒီလိုပြစ်ခတ်မှုတွေဖြစ်ပွားစေအောင်လှုံ့ဆော်နေတဲ့အထက်မှာဗီဒီယိုဂိမ်းကစားနည်းတွေနဲ့အင်တာနက်ထဲကဆိုးရတဲ့အပန်းဖြေမှုမျိုးတွေလည်းပါနေတယ်လို့ဖြစ်တင်ခဲ့တယ်လို့နိုင်ငံတွင်းစိတ်ကျန်းမာရေးဆိုင်ရာဥပဒေတွေကိုပြန်လည်ပြုပြင်ဖို့လိုအပ်နေကြောင်းလည်းပြောပါတယ်
။ We must reform our mental health laws to better identify mentally disturbed
ကျန်းမာမှုကျူးလွန်နိုင်တဲ့လူပုဂ္ဂိုလ်တွေရဲ့စိတ်အနေအထားကိုပိုပြီးကောင်းကောင်းခွဲခြားသိရှိနိုင်အောင်ကျွန်တော်တို့ရဲ့စိတ်ကျန်းမာရေးဥပဒေတွေကိုပြန်ပြင်ရမှာပါ။ဒါပြင်ဒီလိုလူတွေကိုကုသမှုခံယူနိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့သူတို့ဆန္ဒလျောက်ခွဲခြားထိန်းသိမ်းဖို့လည်းလိုအပ်ရင်လုပ်ရမှာပါ။ပြစ်ခတ်မှုလုပ်တာကစိတ်မကျန်းမာမှုနဲ့အမုန်းတရားကလုပ်တာပါ။တနက်မဟုတ်ပါဘူး
။အခုလိုအစုလိုက်တက်ဖြတ်မှုကျူးလွန်သူတွေနဲ့အမုန်းတရားကြောင့်ရာဇဝတ်မှုကျူးလွန်သူတွေကိုတေးတံပေးဖို့လည်းသမရကတောင်းဆိုလိုက်ပါတယ်။ဒါအပြင် American Pirates မှာဖြစ်ပွားနေတဲ့လူတွေအစုလိုက်ပြစ်ခတ်တက်ဖြတ်မှုခံရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်ကင်တွယ်နိုင်အောင်ဆောင်ရွက်သွားမယ်လို့လည်းသမရကကတိပေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းဒီပြစ်ခတ်မှုတွေအတွက်ပြင်းပြင်းထန်ထန်ရှုံချလိုက်ပြီးအမုန်းတရားနဲ့ခွဲခြားဆက်ဆံမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုညီညီညွတ်ညွတ်တိုက်ဖြတ်ကြဖို့တောင်းဆိုလိုက်တယ်လို့အတွင်းမှုချုပ်ရုံးပြောခွင့်ရစတီဗန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General condemns in the strongest terms the terrorist attack in El Paso, Texas.
ဟုတ်လား၃ရက်နေကတက်ဆက်စ်ပြည်နယ် El Paso မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်အတွင်းမှုချုပ်ကအပြင်းထန်ဆုံးအုံနှုံးတွေနဲ့ရှုတ်ချပါတယ်။နောက်နိုင်ရီပိုင်းမှာခြားပြီး Ohio ပြည်နယ် Dayton မြို့မှာအစုလိုက်ပြုံလိုက်အသက်ခံခဲ့ရတဲ့အတွက်လည်း NOB ထိတ်လန့်တုံ့လောက်ခဲ့ရပါတယ်။ El Paso တိုက်ခိုက်မှုမှာသေဆုံးခဲ့ကြရတဲ့မက္ကဆီကိုနိုင်ငံသားအများအပြားနဲ့အတူထိခိုက်သေဆုံးခဲ့ရသူတွေမိသားစုဝင်တွေချစ်ခင်မြတ်နိုးရသူအားလုံးအတွက်တွင်ရေးမှုချုပ်ကဝမ်းနည်းချေကွဲရပါကြောင်းနဲ့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတွေရဲ့အစိုးရနဲ့ပြည်သူတွေနဲ့အတူတသားတည်းရည်တည်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်အမုန်းပွားမှုလူမျိုးရေးဘာသာရေးခွဲခြားမှုနိုင်ငံခြားသားကြောက်ရွံ့မှုတို့လိုခွဲခြားဆက်ဆံမှုပုံစံအမျိုးမျိုးအပေါ်အခြေခံနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အားလုံးလက်တွဲလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းတွင်ရေးမှုချုပ်ကအလေးနက်ပြောပါတယ်။
73နိုင်ငံတွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းလူပေါင်း32ဦးသေဆုံးခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရမ့်ကလူပြူကြီးဆိုးရေးဝါဒီတွေကိုရှုံချကြောင်းပြောကြားခဲ့တယ်လို့တနက်ဝင်ယူမှုတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပိုးပြီးတင်းတင်းကြပ်ကြပ်လုပ်ဖို့ပါတောင်းဆိုပါတယ်။ဒါပေမဲ့လည်းအဓိကကျတဲ့တနက်ထိန်းချုပ်ရေးဥပဒေပြဋ္ဌာန်းဖို့ကိုတော့သမ္မတကမပြောခဲ့ပါဘူး။ရွှေပြောင်းဝင်ရောက်လာသူတွေကိုဆန့်ကျင်တဲ့သမ္မတရဲ့ပြောဆိုမှုတွေကြောင့်အခုလိုလူတွေတေချရတဲ့အခြေအနေမျိုးတွေဖြစ်ရတာလို့ဝေဖန်သူတွေကပြောဆိုနေတဲ့အပေါ်မှာသမရကတုံ့ပြန်တာမရှိသေးပါဘူး။ဒါပေမဲ့လူမျိုးရေးဝါဒတည်ယူတဲ့သဘောထားတွေနဲ့လူမျိုးကြီးဆိုးရေးဝါဒတွေကိုတနိုင်ငံလုံးကတင်းကြီးတညွတ်ထဲရှုံချရမယ်လို့လည်းသမရကပြောဆိုခဲ့တာပါ။အခုလိုအစုလိုက်တင်းဆောင်ရတဲ့ပြစ်ခတ်မှုတွေဇက်တိုက်ပေါ်ပေါက်လာတဲ့အတွက်တနက်ထိန်းချုပ်ရေးလုပ်ဖို့နိုင်ငံတလွှားမှာတောင်းဆိုမှုတွေလှုပ်လာကြပါတယ်။ဒေတန်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒေတန်မြို့ကော်မရှင်နာမင်းကြီးခရစ္စတိုဖာရှောကနိုင်ငံတွင်တနက်ထိန်းချုပ်ရေးဆိုင်ရာဥပဒေမရှိတဲ့အတွက်စိတ်ပြေရကြောင်းပြောပါတယ်
။ We've had great sadness over the last many hours, but now it's really turning to anger. Anger about the lack of
ဒီကရနိုင်ရင်တွင်တိတ်ကိုကြေကွဲဝမ်းနေစရာတွေနဲ့ကျွန်တော်တို့ကြုံခဲ့ရပါတယ်။ဒါပေမဲ့အခုတော့အဲ့ဒါကဒေါသအဖြစ်ပြောင်းသွားပါပြီ။ဒေါသဖြစ်ရတာကတနက်ထိန်းချုပ်မှုမလုပ်နိုင်တဲ့အတွက်ပါ။ ဒီလိုတနက်နဲ့အကြံဖက်တာမျိုးခံရတာကျွန်တော်တို့ဒေတာကပထမဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်လာမှာမဟုတ်ပါဘူးဒါပေမဲ့တခုခုတော့လုပ်ရမှာပါဒီနိုင်ငံနဲ့လူမှုအတိုင်းအဝန်တင်တနက်ထင်းချိုရေးလုပ်ဖို့ဘ ਹੁ အစိုးရကိုရလွတ်တော်ကိုပါတွန်းအားပေးဖို့ကျွန်တော်တို့လုပ်ရတော့မှာပါ
Texas ပြည်နယ် El Paso နဲ့ Ohio ပြည်နယ်ဒေသမြို့တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပစ်ခတ်မှုတွေအတွင်းတည်ဆုံခဲ့ကြသူတွေကိုလေးစားတဲ့အနေနဲ့အစိုးရရုံးတွေမှာနိုင်ငံတော်လမ်းကို9ရက်ကြာထပ်ဝက်လွှင့်ထူထားကြဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာပါ